ျိုးမြန်မာနေဆက်ကချင်းရွှေဟောနေဆက်ခေတ်ကိုနိုင်ငံတကာဝင်ပေါက်အဖြစ်အဆင့်မြင့်တင်ဖို့မြန်မာအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဦးသိန်းစွေကပြောလိုက်ပါတယ်။ချင်းရွှေဟောဟာမြန်မာနိုင်ငံအရှေ့မြောက်ပိုင်ဆိုင်ပြည်နယ်အတွင်းမှာရှိပြီးတော့တရုတ်မြန်မာနေဆက်မူဆယ်ပြီးရင်အကြီးဆုံးနေဆက်ခေတ်ဖြစ်တယ်လို့ဝင်ပေါက်ရှိခုရှိပြီးတော့ကုန်သွယ်မှုနဲ့ခီးတွားလာရေးလုပ်ငန်းတွေအတွက်အလားအလာကောင်းတဲ့အရက်ဖြစ်ပါတယ်။ဒေတာတွေကကုန်တွေတွေကခီးတွားတွေကိုပြည်ဝင်ဝင်ဗီဇာပတ်ဖို့နဲ့တခြားတက်ဆိုင်ရာဆော်ရဲဆာတန်းတွေနဲ့နေဆက်ထက်ကျော်တွားလာခြင်းပြုပေးဖို့အစိုးရကတောင်းဆိုနေကြပါတယ်။ချင်းရွှေဟော်ဝူတာနိုင်ငံတကာဝင်ထွက်ခွင့်ပြုတဲ့ခေတ်အဖြစ်သတ်မှတ်ပေးလိုက်မယ်ဆိုရင်နေဆက်ကုန်သွယ်မှုဟာတဟုန်တိုးတိုးတက်လာဖို့ရှိတယ်လို့လည်းပြောဆိုမှုတွေရှိပါတယ်။2013-2014ဘန်နာနှစ်ကစလို့ချင်းရွှေဟော်နေဆက်ဟာကုန်သွယ်မှုတွေတိုးတက်လာခဲ့ပြီးတော့2016-2019ဘန်နာနှစ်ကာလမှာအမေရိကန်ဒေါ်လာ938တန်းရှိလာခဲ့ပါတယ်။2019-2018ဘန်နာနှစ်တွင်ချင်းရွှေဟော်နေဆက်ရဲ့ကုန်သွယ်ရေးဟာအမေရိကန်ဒေါ်လာတန်460ကျော်ရှိနေတယ်လို့မျှော်လင့်ထားပါတယ်။စီးပွားရေးနဲ့ကုသန်းဝန်ကြီးဌာနရဲ့ထုတ်ပြန်တဲ့စီးပွားရေးအရ2016-2019ခုနှစ်တွင်တရုတ်မြန်မာနှစ်နိုင်ငံကြားကုန်သွယ်မှုဟာအမေရိကန်ဒေါ်လာ10.8ဘီလီယံရှိခဲ့တယ်လို့ဆိုပါတယ်။